ဗီယက်နမ်နိုင်ငံမှာကျင်းပတဲ့ကုလသမဂ္ဂဗုဒ္ဓနေအခမ်းအနားကိုတက်ရောက်ဖို့နဲ့တရားဝင်အလို့သဘောခီးစဉ်ရောက်ရှိနေတဲ့သမ္မတဦးဝင်းမြင့်နဲ့ဗီယက်နမ်ဝန်ကြီးချုပ်ငွေရန်ဆွမ်းဖူတို့စနေနေ့ကတွေ့ဆုံဆွေးနွေးပါတယ်။ခေါင်းဆောင်တို့တို့ကလက်ရှိကာကွယ်ရေးနဲ့လုံခြုံရေးပူးပေါင်းဆောင်ရွက်မှုတွေအပေါ်ဂုဏ်ပြုပြောဆိုခဲ့ကြပြီးရေတက်စစ်ဖက်စစ်ပညာကာကွယ်ရေးထုတ်ကုန်တည်ယူပို့ဆောင်ရေးရှာပွေကယ်ဆယ်ရေးဒေတာရင်းနဲ့အမျိုးသားလုံခြုံရေးတို့နဲ့ဆက်ဆက်တဲ့ရာသွင်းမှုတိုက်ဖြတ်ရေးတို့မှာတိုးချဲ့ပူပေါင်းဆောင်ရွက်ရေးတို့ကိုလည်းစဉ်းစားသုံးသပ်ဖို့သဘောတူခဲ့ကြတယ်လို့ဗီယက်နမ်သတင်းကဖော်ပြပါတယ်။2020ပြည်နှစ်မှာရှစ်တောင်အာရှနိုင်ငံများအသင်းအာဆီယံအဖွဲ့အလှည့်ကျဥက္ကဋ္ဌအဖြစ်ဗီယက်နမ်တာဝန်ယူတဲ့ကာလမှာမြန်မာနိုင်ငံဘက်ကထောက်ခံမှုပေးမဲ့ကိစ္စကိုလည်းသမ္မတဦးဝင်းမြင့်ကဆွေးနွေးခဲ့ကြောင်းသတင်းမှာဖော်ပြပါတယ်။ဗီယက်နမ်နဲ့မြန်မာကြားကုန်သွယ်မှုက2018ခုနှစ်မှာအမေရိကန်ဒေါ်လာတန်း860ကျော်ရှိခဲ့ပြီးလာမယ့်နှစ်တည်းအတွင်းနှစ်နိုင်ငံကုန်သွယ်မှုတန်း1000ကျော်ဖို့မျှော်လင့်ကြောင်းနောက်မြန်မာနိုင်ငံတွင်ရင်းနှီးမြှုပ်နှံမှုမှာဗီယက်နမ်ကအဆင့်ခွန်မှရှိပြီးစီမံကိန်း18ခုမှာအမေရိကန်ဒေါ်လာ 1.1 ဘီလီယံတန်ဖိုးရှိနေပါတယ်လို့ဗီယက်နမ်ဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်သမရဝင်းမြင့်ကတော့မြန်မာနိုင်ငံတွင်းမှာဗီယက်နမ်ဘက်ကအခုထက်ပိုပြီးတော့ရင်းနှီးမြှုပ်နှံမှုတွေလာလုပ်ဖို့ဖိတ်ခေါ်ခဲ့ပါတယ်။ဒါအပြင်စနေနေ့ညနေပိုင်းမှာတော့ဗီယက်နမ်အမျိုးသားလွှတ်တော်ဥက္ကဋ္ဌမဒန်ငွေယန်တီကင်ငန်းနဲ့လည်းသမရဝင်းမြင့်တွေ့ဆုံဆွေးနွေးခဲ့ပါတယ်ရှင်။